မြန်မာနိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံနှစ်ရရင်ပြန်နိုင်ရေးအဓိကဆောင်ရွက်ရမယ့်အချက်ဟာနိုင်ငံသားဖြစ်ခွင့်ပေးဖို့ဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်။နိုင်ငံမဲ့တွေဖြစ်သူတို့ပေါ်ခွဲခြားဆက်ဆံမှုနဲ့နှိမ့်ပန်းနှိမ့်ဆက်မှုတွေရှိခဲ့တာကြောင့်လုံခြုံရေးကောင်စီအနေနဲ့မြန်မာအရေးဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံသားဖြစ်ခွင့်ပိတ်ပင်တားဆီးတဲ့ချက်ကိုဖယ်ရှားရေးကိုပါထည့်သွင်းဖို့လုံခြုံရေးကောင်စီကိုသူကအလေးနဲ့တိုက်တွန်းခဲ့တာပါ။အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပါမယ်ရှင်
။စက်တော်လင်းကြီးကလုံခြုံရေးကောင်စီမှာနိုဝင်ဘာလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အီတလီနိုင်ငံကကမ္ဘာကထပြုကျင်းပတဲ့ကမ္ဘာဒုက္ခသည်များအရေးဆိုင်ရာဆွေးနွေးပွဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကRohingya ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့ကိစ္စအလူသေးတင်ပြပါပါတယ
် In Myanmar security and the establishment of respect for human rights and the rule of law in Rakhine state are essential
ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့အတွက်မြန်မာနိုင်ငံရဲ့ချမ်းသာလုံခြုံရေးရှိဖို့လူ့ခွင့်ရေးတွေကိုလေးစားအကောင်အထည်ဖော်ဖို့နဲ့တရားဥပဒေစိုးမိုးမှုအစရာတွေဟာမရှိမဖြစ်ဦးစားပေးရမယ့်ကိစ္စတွေဖြစ်ပါတယ်နိုင်ငံတွေ Rohingya ဒုက္ခသည်တွေအတွက်နိုင်ငံသားဖြစ်ရေးအခြေအနေတိုးတက်မှုရှိဖို့အင်မတန်အရေးကြီးပါတယ်တပင်းနဲ့မှာပဲလူမှုအတိုင်းဝန်းတွေပြန်လည်ပြည့်ပြည့်ရည်နဲ့သူတို့အားလုံးဖွံ့ဖြိုးမှုအကျိုးရလဒ်ကိုတန်းတူညီမျှခံစားနိုင်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းစတာတွေကိုလည်းတိုးတက်အောင်ဆောင်ရွက်ဖို့အရေးကြီးပါတယ်
။ Rohingya ဒုက္ခသည်ရေးသူ့အနေနဲ့အဓိကတင်ပြရတဲ့အကြောင်းရင်းမှာဒီအချက်တဲကြီးဟာလက်ရှိအချိန်မှာအလွတ်အလွန်စိုးရိမ်ပွဲရအလားအလာဖြစ်ဖို့လမ်းကြောင်းစီကိုဥတည်သွားနေလို့ဖြစ်ကြောင်း Mr. Grandy ကဆိုပါတယ်။ဒါ့အပြင်ဒုက္ခသည်တွေနေရရင်းကိုလလလလလုံးလုံးကြုံကြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့ဆွေးနွေးပွဲတွေကို UNHCR ဘက်ကကူညီပံ့ပိုးပေးဖို့အသင့်ရှိနေကြောင်းလုံခြုံရေးကောင်စီကသူကတင်ပြခဲ့ပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပြုဖို့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖီလီပိုဂရန်ဒီကသတင်းနောက်တွေကိုအခုလိုပြောပါတယ
်။ For people to go back and for this return to be sustainable you need to address the very complex issue of citizenship without that
ဒုက္ခသည်တွေနေရရင်ပြန်ဖို့နဲ့သူပြန်နိုင်အောင်အသေးစားဆောင်ရွက်ပေးဖို့အတွက်ဆုတ်ထွေးလာတဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာချက်ကိုဖြည့်ဆင်းဖို့လိုအပ်ပါတယ်။ဒါကိုဖြည့်ဆင်းပေးနိုင်ပေနဲ့ဒုက္ခသည်တွေပြန်ဖို့ဆိုတာမတိစားမရေရာဖြစ်နေပါမယ်။ဒီတားဆီးပိတ်ပင်ထားတဲ့အချက်ကိုဖယ်ရှားမပေးဘူးဆိုရင်ပြန်မယ်ဆိုတဲ့ဒုက္ခသည်အရေးအတွက်တိတိကျကျရှိနေမယ်လို့ကျွန်တော်မမြင်မိပါဘူး။သူတို့တွေဟာဒုက္ခသည်တွေအဆင့်တောင်မဟုတ်ပါဘူး။နိုင်ငံမဲ့ဒုက္ခသည်တွေဖြစ်တယ်လို့ကျွန်တော်တို့မကြာခဏပြောနေတာပါ။
အဖွဲ့ကြီးရဲ့လုံပိုင်ခွင့်နဲ့လုံထုံးလုံဤအရာလုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုင်တွယ်ဆောင်ရွက်ရာမှာ UNHCR နဲ့ကွဲပြားဖို့လိုပြီးနိုင်ငံရေးအရာဖိအားပေးဆောင်ရွက်ဖို့လိုအပ်ကြောင်းလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကိုတူတင်ပြခဲ့တယ်လို့မစ္စတာဂရန်ဒီကပြောပါတ
ယ်။ In my urging to the Security Council has been today as has been in the past but today I could do it directly to remain focused on the need to provide solutions.
ဒီလိုပေါ့ဒီကိုဒီနေ့ကျွန်တော်စိုက်သွင်းနေတာကဒီနေ့လည်းကလည်းပြောထားဘူးပါလေဒုက္ခသည်စေတနာအတွက်လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးလိုအပ်ချက်ပေါ်မှာပဲအလေးထားဆောင်ရွက်ဖို့ကျွန်တော်တိုက်ရိုက်တင်ပြခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးတသက်ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါမှသာဒုက္ခသည်တွေနဲ့အတင်းအဓမ္မအိုးရင်ဆုံးခွာတပြည့်ရသူတွေဟာသူတို့နေရာရင်းကိုလုံလုံဆုံဆုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ပါပါဒီလိုမှမဟုတ်လေလိုအပ်တဲ့တခြားနည်းလမ်းတွေကိုရှာဖွေဖို့လူမျိုးရေးကောင်စီကိုကျွန်တော်တိုက်တွန်းခဲ့ပါတယ်
ဒါပြင်လုံခြုံရေးကောင်စီကထိရောက်တဲ့မြန်မာအရေးဆုံးဖြတ်ချက်ချမှတ်ဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့လည်းသူကဝေဖန်ပြောဆိုခဲ့ပါတယ်။တကယ်လို့ဆုံးဖြတ်ချက်ချမယ်ဆိုရင်အဲ့ဒီတည်းမှာပါဝင်တဲ့အချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
်။ And the solutions are unblocking as I said earlier the citizenship issue. These people cannot remain stateless because this
ကျွန်တော်ဆိုတော့ငါပြောခဲ့တယ်လို့နိုင်ငံသားဖြစ်ခွင့်အတားအဆီးတွေကိုဖယ်ရှားဖို့ဖြစ်ပါတယ်။ဒီလိုတွေဟာနိုင်ငံမဲ့တွေဖြစ်ဆက်ပြီးရှိမနေနိုင်ပါဘူး။ဒီလိုနိုင်ငံမဲ့တွေဖြစ်နေတာကြောင့်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့နှိမ့်မနှိမ့်ဆက်မှုဖြစ်ရတဲ့အရင်ကလေးကရှိနေကြတာပါ။နောက်ပြီးဒီကိန်းတစ်ထဲဆောင်ရရမှာကဒုက္ခတွေရဲ့နေရက်ကိုပြန်တဲ့အခါရခိုင်ပြည်နယ်မှာပြည်စုံကျေပြန့်တဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေမဖြစ်မနေအကောင်အထည်ဖော်ရမှာဖြစ်ပါတယ်
။အခုလိုသူတင်ပြခဲ့တဲ့အချက်တွေဟာကော်ဖီအားနဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေမှာပါတဲ့အတိုင်းဖြစ်တယ်လို့လည်းမစ္စတာဂရန်ဒီကဆိုပါတယ်။လက်ရှိ UNHCR နဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းအတူသဘောဆောင်တဲ့လက္ခဏာဖြစ်ဖီလီပိုဂရန်ဒီကသတင်းတောက်တွေကိုပြောသွားပါတယ်။ဒုက္ခသည်တွေကိုမြန်မာဘက်ကပြန်ပြီးလက်ခံတဲ့အစီအစဉ်အတွက်လွန်ခဲ့တဲ့နှစ်ရက်ကမြန်မာအစိုးရက UNHCR နဲ့ပူးပေါင်းပြီးအလို့ယုံဆွေးနွေးပွဲပြုလုပ်ခဲ့တယ်လို့လည်းဆိုပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတွေကြားဒုက္ခသည်တွေနေရရင်ပြန်ဖို့ညှိနှိုင်းဆွေးနွေးနေတဲ့အခြေအနေတွေကို UNHCR ကစောင့်ကြည့်နေတယ်လို့အကူအညီပေးဖို့လည်းအဆင်ပြေရှိကြောင်းဖီလီပိုဂရန်ဒီကပြောပါရရှင်